ချမ်းသာစွာနာဟုကြပါယနေ့မြန်မာတက္ကရာ2356ခုနှစ်မြုံလပြီးကျော်25ရက်ခရစ်နှစ်2059ခုနှစ်ချောက်လပိုင်း23ရက်စနေနေ့နေ့နဲ့ရှင်းနိုင်ချိန်ရန်ကုန်မြို့လေးစုသောဖျားရှင်တို့၏အမွေနှင့်ကိန်းဝန်ဆံပယ်တိရှိရာဖြစ်တော်မူသောရွှေတိဂုံစီတော်မြတ်ကြီး၏ရှေ့ဆောင်တန်းဟုပါတော်လုံးဝိပါဏဗျံပေါ်၏ဖွယ်ချုပ်ဝိပါဏပညာတက္ကသိုလ်အစဉ်သဖြင့်သုံးလောကထွဋ်ရာရှင်တော်ဘုရားသည်မဟာကရုဏာတမပတ်ကိုဝင်စားတော်မူ၍တတ္တဝဝိနည်းအများတို့အားသနာကျင်းနာတော်မူလာသောကြောင့်ဒုက္ခခတ်သိမ်းအစဉ်ကင်းကျင်းစေခြင်းကဆွတ်နိုင်သောတတ္တိအနုဘောရှိသောအကျင့်မြတ်ဝိပါဏတရားတော်များကိုဟောကြားတော်မူခဲ့ပါသည်။ ချင်းသည်နမောဘုရားလာပါကုလာချင်းရှောင်းဂုံတော်အပေါင်းကိုအသင့်နှလုံးဆုပ်ပိတ်ပုံလည်းရဲ့သုံးဖြာတွာတာသုံးဖြာစေရနာပနာမဖြင့်ခါရဝစီမနောရှိ၍ကြည်စွာသရာရှိကိုချင်းသည်အထုဘဝတုဖြစ်ပါစေတည်းနိဒံမြို့တဲ့အနေနဲ့ကတော့ဒကာဓမ္မတွေအထူးတိုက်တွန်းစရာမရှိပါဘူးသို့တော့ တတိယအောင်တော့ပြောရအခုဘုန်းကြီးညံမှာထင်တာစာအုပ်ထက်လည်းရေးထားပါတယ်မာသုရအနည်းချုပ်နောက်ပိုင်းမှာဘုန်းကြီးတို့မြတ်စွာဘုရားဖျားဖြစ်အောင်ကျင့်ရတာ၄သိချင်းတဲ့ကဘာပေါင်း၃သိဖျားဖြစ်အောင်ကျင့်ရတာဒါသိပြီးသားသို့တော်နည်းနည်းလေးချဲလိုက်တဲ့အခါကျတော့သူ့မေတ္တာရှင်သေးကနေပြီးတော့ဂေါတမဗုဒ္ဓအထိ၄သိချင်းတဲ့ကဘာ၃သိသူ့မေတ္တာရှင်သေးကသူ့လိုငါလိုပုဂ္ဂိုလ်မဟုတ်ဘူးတဲ့နိဗ ကျင့်ဖို့မယ်နိဗ္ဗာန်တည်းဆိုကြည်ကုန်တယ်လို့ကဲတင်ဖို့မယ်ဆိုပြီးတော့ကရုဏာပြတ်ထမ်းပြီးတော့ဆက်ကျင်တယ်ဘယ်တော့ကြာသွားလဲ၄သိင့်ချင်းနဲ့ကဘာပေါင်း၃သိင့်၄သိင့်ချင်းဆိုတာကဒုရုဖတ်ထားဘုရား၃ချာဆိုတာအလုံးနားလဲပါတယ်၃ချာဆိုရေတွက်ခြင်းနာ၃ချာအ၃ချာ၃ချာရေတွက်လို့နာမကုန်နိုင်အ၃ချာအ၃ချီကဘာရေတွက်လို့မကုန်နိုင်တာ၄ကဖြစ်သွားတာ အဲ့ဒါ၄သိင့်ချီလို့တို့သဘောပေါက်လိုက်ကဘာရေအတွက်အစွန်းအတွက်ကတသိအဲ့လောက်ကျင့်တော်မူမှာဖရာဖြစ်လို့ရောက်တော်မူတယ်ဒါပြန်ဖရာအဖြစ်နဲ့နေသွားတာဘယ်လောက်ကြာလဲလို့ဆိုတော့ချိန်ကြီးအဲ့ဒါသိတော်သိကြတယ်ချိန်ကြီးရတယ်တတိတန်ဘူးစဉ်ပွားများနည်းဆိုတာအဲ့ဒီတို့တရားဓမ္မကိုချိန်ကြီးတာကိုတတိတန်ဘူးစဉ်ပွားများအားထုတ်တယ်ခေါ်ပါတယ်၄၅နှစ်ပဲနေသွားတာသူဖြစ်ချင်တဲ့ဖရာကို ဖြစ်အောင်ကြိုးစားရတာလေးသိချင်းနဲ့ကဘာပေါင်းတသိဖြစ်ချင်းလို့ဖြစ်ရတာဘယ်တော့ကြာလို့လဲ45နှစ်ပဲရှိတယ်45ဝါဆိုတော့လေတက်တော်80ဆိုတာသိတ္တတမင်းသားရဘုရားအလောင်းတက်တော်ထဲပေါင်းတာကိုဘုရားစင်စစ်အေကံဖြစ်တဲ့အသက်က45နှစ်ပဲရှိတယ်အဲ့ဒီ45နှစ်မှာဝိနည်းတတဝလူနာပြမတို့ရဲ့အကျိုးကိုမဏိမနာသေဖို့သွားတာသေဖို့သွားတာအဲ့တော့အားလုံးလည်းကြားဘူးထားပါလေလိတ်ကန်ထမ်းဖို့ဆိုဆိုတာအနှစ်တရာကြာမှဒီလိတ်ကြီးကပင်လေတဲ့ကဒီလိတ်ကန်ကြီးကပေါ်လာတာထမ်းဖို့ကလည်းပဲဒီထမ်းဖို့ဆိုတာကအဲလဲပါတဘိုးရှိတာပေါ့တဘိုးကြီးတတ်တဲ့အပေါ့အဲထမ်းဖို့ပေါ့ဒီထမ်းဖို့ကလိုင်းနဲ့လေနဲ့ပုတ်ခါပြီးတော့လွင့်ကျင်တာလွင့်တာပင်လေတဲ့အနှစ်တရာကြာမှပေါ်လာတဲ့လိတ်ကန်းကြီးကအဲ့ဒီထမ်းဖို့ပေါက်တဲ့စွမြင်စွမိမယ်တဲ့လူဘွားရဖို့ကခဲရင်းတယ်လို့လူဟောတာလူဘွားရဖို့တဲ့ဒီတရားဓမ္မဘုရားဟောတရားစစ်တွေကိုရဖို့ကခဲရင်းပါတယ်ဒီလိုသဘောပေါက်ပါတရားတော်လိုက်စားကြတော့လည်းပဲဘုရားဟောစစ်စစ်ကိုရဖို့ကြတော့ခဲရင်းတယ်ဘာဖြစ်လို့လဲ45နှစ်ပဲဟောပြောတာရှစ်ရှစ်ကုသိုလ်ကောင်းမှုဘုန်းကံကြီးတဲ့ပုဂ္ဂိုလ်တွေသာဒီတရားဥတရားများတွေကိုကြာရနာရသင်ယူရစီးပူးရအာထုံးတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ကုသဘုံကပါရှားတဲ့ပုဂ္ဂိုလ်တွေမရနိုင်ဘူးအဲ့တော့ဒီမှာသင်ပေးတာကလည်းပဲအမြင့်ဆုံးအမြတ်ဆုံးအစင်ကျဲဆုံးဖြစ်တဲ့နိဗ္ဗာန်တရားကိုသင်ပေးတဲ့အခန်းရောက်လာစာအုပ်ကသာမဏေ140လောက်ရှိတာကို50လောက်ပြီးပြီပေါ့ဟုတ်လား50လောက်ပြီးပြီပေါ့အဲ့တော့ခဲရခဲစစ်တွေဖြစ်လာတရားရည်အမှတရားတွေအာထုတ်တယ်စုံနေပြီနေရာတကားဟောတရားလည်းနာတာနာယူဝနေပြီဒါစဉ်းစားပါနိုင်ချင်းကြည့်ပါနိဗ္ဗာန်တရားကိုငါသင်ယူပြီးဗလားလို့နိဗ္ဗာန်တရားဘယ်လိုသဘောရှိတယ်ဆိုတာငါဆရာငါသင်ပေးရလားလို့အဲ့ဒါအမြင့်ဆုံးအများဆုံးအစင်ကျဲဆုံးကိုသင်ပေးနေတာဘုန်းကြီးရဲ့ရွေချက်ကရန်ကုန်စကားနဲ့တော့ရွှေရဒုပေါ့ဟာရွှေရဒုလောက်ကြအောင်ဆိုတက္ကသမားတွေစုဆောင်အဲ့လိုကြီးမလုပ်ချင်ပါဘူးမလုပ်ချင်ပါဘူးစေညတုတို့ကလည်းပဲအနာနီးမှတပည့်ကိုတော့တပါးကလာတဲ့ပြီးတော့သူကသူငွေထက်ရှိတဲ့လေးငါးစကိုရောက်နေအင်းလောက်သွားတာအခုဒီသင်္นานကာလဘုန်းကြီးသင်ပေးတဲ့သင်္นานကာလရာခုနှစ်ဝါးစတော့ခု59ဝါးဆိုတော့နှစ်ပေါင်း50သင်တာဒီနှစ်ပေါင်း50မှာတော့ရန်ကုန်အနေနဲ့စိတ်ရွှေရတုအနေနဲ့အမြင့်ဆုံးဖြစ်တဲ့အများဆုံးဖြစ်တဲ့အစင်ကျဲဆုံးဖြစ်တဲ့နိဗ္ဗာန်တရားကိုသင်ပေးမယ်။ငါလည်းသေရွယ်ကြည့်ပြီ။ဒီနိုင်တဲ့အရွယ်ရောက်နေပြီ။ဒီနိဗ္ဗာန်အောင်တဲ့နေထိုင်အောင်ကြိုးစား။နိဗ္ဗာန်အောင်တဲ့နေထိုင်အောင်ကြိုးစား။အဲ့တော့ခက်တော့နည်းနည်းအောက်ချေကိုပြန်ချ။နှစ်ဆောင်တွဲပြန်ခိုင်ရ။စာမျက်နှာ24ရတဲ့ပုဂ္ဂိုလ်တွေများပါပြီ။24ပထမကောလံထိတ်ဆုံးကဝိသန္တရာရှိမင်းစွာ၌ရအောင်ကြက်မရသေးတဲ့ပုဂ္ဂိုလ်တွေရမှနားလဲမှာမူရင်းကမှမရရင်စင်းပွားစင်းပွားကိုနားမလည်နိုင်ဘူးဆမေနာ24ဆိုတာဘယ်ဘက်မျက်နှာထိတ်ဆုံးပါပထမကောလံထိတ်ဆုံးပါဘုသန္တရာရှိမင်းစွာ၌ညီညာညာတစ်ခေါက်ဆိုရအောင
်
လေရီလင်္ကာပေါ့ဝိသမကဒီပတိမှာလေရီဆရာတော်ဘုရားကြီးဗုဒ္ဓဂယာကိုကြွတဲ့အခါမန္တလေးနဲ့ယထာစီလာတာပေါ့ယထာယရဏယင်ဆက်ကြဖြင့်ချင်းရထုတ်ပတ်သမုတ်ပတ်ကိုစရေးတာအားလုံး73ပုံနဲ့တူတယ်အဲတပုတ်ပါဝင်ပေါ့အချုပ်အဲဒီသူဆိုလိုရင်းမူရင်းကဘာလဲဆိုတော့ဓမ္မအပြာ12ပါးကိုအဲရှင်းနာလေးမှာအရင်အဝိဇ္ဇာထိုမှဖြား၍စရာမရဏဆုံးကြသည့်ဓမ္မအပြာ12ပါးကိုအဲ့ဒါမူရင်းပုတ်အဲ့ဒါအဝိဇ္ဇာနေပြီးတော့စရာမရဏအထိ12ပါး ဥပဒေသမုပ္ပါစာလို့သင်တဲ့ခါကျတော့ဒိဋ္ဌိသမုပ္ပါအင်္ဂါ12ပါးလို့ဒီလိုသင်တယ်ဒီလိုသင်တယ်12ပါးဘာလဲလိုက်ဆိုအဝိဇ္ဇာသင်္ခါရလက်ကလေးချူနော်အဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်တလနာဖတ်တဝေဒနာတဏှာဥပါဒံဘဝအဲ့ဒီတိဆယ်ခုလက်ကလေးချိုးဆိုတာသူတော်ကောင်းပညာရှိဥပနိသေယူရတယ်တိပိကသာဆရာတော်ကြီးတရားဟောလို့ရှိရင်အဲ့ဒီအရေးအတွက်ကိုလက်ချိုးတာဒီလောက်ရတဲ့ပုဂ္ဂိုလ်ဒီလောက်ဉာဏ်ထက်တဲ့ပုဂ္ဂိုလ်လက်ချိုးတာနောက်ဘုန်းကြီးတို့အစားဆုံးအရဆက်ပြန်တာမေတ္တာဘုရောသူလက်ညှိုးလိုက်ရခေါင်းပေါ်မှာနေအရှိဆိုအရှိရထိုးတယ်တောင်းဆိုတောင်းရတယ်လို့အဲ့လိုလဲသွားလက်ရရင်လဲသွားအဲ့တော့တတိကောင်းတာပေါ့ဟုတ်ကဲ့လားအမှတ်တမဲ့ဆိုသွားတော့ရတော့ရလိုက်တယ်မမိဘူးပေါ့ပြန်ပြောမယ်နော်အဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်တလနာဖတ်တဝေဒနာတဏှာဥပါဒံဘဝ10ခုဇာတိ11ခုဇရာနဲ့မရဏကတင်းညိုပစ္စည်းပိုင်းမှာဒီနေရာပြောရင်ဒီစကလုံးအမြဲထဲ့တာပဲနိတန်ထဖလီနအကျိုးစိတ်အဖြစ်ကြောင့်ဇရာနဲ့မရဏနှစ်ခုကိုတခုတည်းယူတယ်။အဲ့ဒီ12ပါးကိုဓမ္မအပြာ12ပါးကိုဤကားလိုပင်ဤလင်နဘဲအထင်လွဲလျက်။ဥပမာနိဗ္ဗာန်ကမှာကသင်ပေးကြတာကခန္ဓာ5ပါးသည်တတဝါမှကိစ္စဤလို့ဆိုထားတယ်။နားလည်းခဲရင်နေတယ်။နားမလည်းနည်းနည်းပုဂ္ဂိုလ်တွေကဘာမှမသိနိုင်ဘူး။ခန္ဓာ5ပါးသည်တတဝါမှကိစ္စတယ်။နည်းနည်းချက်ပြောတော့ခန္ဓာ5ပါးဆိုပုဂ္ဂိုလ်တတဝါအသက်လိမ့်ပြဇီဝလုံးဝမရှိဘူးလုံးဝမရှိဘူးအဲဒါကိုနားလဲအောင်အခြေခံပြန်သင်တော့ဒိဋ္ဌိသုံးပါးနီးနဲ့ကြည့်လိုက်တဲ့အခါကျတော့အင်္ဂါ12ပါးအဲ့ဒီ12ပါးကိုဤကားလူပင်အလင်နာပဲအထင်လွဲလျက်တဝဲလီလီဝန်ဝဲစီဤရောင်ကျက်ထတလဲဆိုအဲ့ဒါအဝိဇ္ဇာတစ်ခုကိုပြောပြမယ်အဝိဇ္ဇာဆိုတာဘာလဲဝိပဿနာတရားနီးနဲ့ပြောတဲ့အခါကျတော့ယုတ်ကိုယုတ်မှမသိတာနာမ်ကိုနာမ်မသိတာအဝိဇ္ဇာစာနာပင်နဲ့ကိုင်ပြောတဲ့အခါကျတော့အဘိဓမ္မာနီးနဲ့ပြောတဲ့အခါကျတော့စိတ်ကိုစိတ်မှမသိတာစိတ်တွေကိုစိတ်တွေမှမသိတာယုတ်ကိုယုတ်မှမသိတာအဝိဇ္ဇာအဲဒီကငါရဆိုပြီးတော့ကြီးကြီးကျယ်ကျယ်ပြောပြီးခန္ဓာ5ပါးအာနာ12ပါးဓာတ် 18 ပါးသစ္စာ4ပါးဟိုမှာအနဲ့ခြုံပေးထားတာအဝိဇ္ဇာဆိုတာသစ္စာ4ပါးမသိတာအဝိဇ္ဇာလို့ဒီလိုစာတိုင်းရထားကြတယ်ခန္ဓာ5ပါးဟုတ်ကဲ့လားခန္ဓာ5ပါးတပါးချင်းတပါးချင်းမသိတာအဝိဇ္ဇာဒီလိုပြောအဲ့ဒါခန္ဓာဝကတန်ရုပ်အဲ့တော့တရားဓမ္မတွေနားလည်အောင်ပြောရင်ဘုန်းကြီးတို့ဣရိယပထ4ပါးနဲ့ချိန်ကြည့်တဲ့အခါကျတော့ဣရိယပထ4ပါးကဘာလဲသွားခြင်းရပ်ခြင်းထိုင်ခြင်းလှည့်လျောင်းခြင်းဟုတ်ကဲ့လားအဲ့မှာစာလေးတစ်ပုဒ်ရေးရအောင်ဝိဟရတိဝိဟရတိဝိဟရတိနေဤအဲ့ဒါသူငူရင်အနေပဲငူရင်အနေပဲနော်နောက်တနေ့ရေလျောင်းထိုင်ရပ်သွားလျောင်းထိုင်ရပ်သွားလေးဝါဣရိယာလေးဝါဣရိယာပါရာရှင်ပြောသရင်သုံးနေတော်မူ၏ပြန်ပြောမယ်နော်ဝိဟရတိနေ၏ဝိဟရတိလျောင်းထိုင်ရသွာလေးဝါဣရိယာပါရာရှင်ပြောသရင်သုံးနေတော်မူ၏အဲ့ဒီကဆရာတော်ဥပုပ်အနေဘုန်းကြီးရတဲ့အလယ်လမ်းမှာအနစ်ချုပ်ပါရင်ကြည့်မယ်မပါရင်မှတ်ထားမယ်အလယ်လမ်းမှာနေချုပ်အလယ်လမ်းမှာနေချုပ်နောက်ပိုင်းမှာလေစောက်ပါပါလေးစောက်ဥပါလေးနောက်ပိုင်းမှာဇရာလေးရှိတယ်စာမျက်နှာ85လို့အောင်းမိတယ်ဟုတ်ပါတယ်85မဟာတတိပဌာနာသုံးမှာဇရာနဲ့ပြထားတယ်နိတိတိထိုင်ဤက၃ချိန်နဲ့ဟောတော်မူတယ်ဒါလို့အဲ့ဇရာမှာတော့တစ်လို့ရေးထားတယ်အမိပြုတ်နေတယ်နော်တ တိလို့ရေးထားတော့တိကိုအမိလေးတိုင်းသုံးပြစ်တာပေါ့မိသည်ဒီထိုင်အီးကသုံးချိန်မှဟောတော်မူတယ်မဟာသီတနာတော့တရားထုတ်တယ်ဆိုတာမူရင်းကမဟာသီတနာတုတ်ကမူရင်းတော့တော့မဟာသီတန်ရအောင်လုပ်ရသုံးချိန်ကလည်းပြောလိုက်ရင်ရတဲ့ပုဂ္ဂိုလ်တွေအတွက်အာနာပါနာမှာမိသည်ဒီထိုင်အီးတစ်ချက်ဟောတယ်အာနာပါနာကမ်းမှာထွက်သက်ဝင်သက်အထုတော့ထိုင်အောင်အထုတာနောက်သွားခြင်းရခြင်းထိုင်ခြင်းလဲလျောင်းခြင်းမှာသုံးခုမြောက်မှာထိုင်တယ်လို့ပါတယ်မိသိဏထိုင်တယ်တစ်ချက်နောက်တံပစင်ညာအခန်းသုံးမှာအပိုက်ခွန်မှာမိသိဏထိုင်၏လို့အထိုင်တာသုံးခါပဲဘုရားရှင်ဟောတယ်ဘုန်းကြီးကနှုတ်ကပုပဆိုပါများတဲ့အခါကျတော့သူကတွေ့တယ်အမှတ်တော့နောက်လုံးနောက်သားအတွက်တကယ်အစ်စ်ပါလိုချင်တဲ့ပုဂ္ဂိုလ်တွေအတွက်ဆိုဇရာချတာဝိဟရတိပုတ်ပေါင်းက132ပုတ်ပါတယ်ဝိဟရတိပုတ်ပေါင်း132ပုတ်မဟာသုတနာသုံးပါအဲ့တော့ဝိဟရတိဆိုတာဘာလဲနေဤဘယ်လိုနေတာလဲသွားခြင်းရခြင်းထိုင်ခြင်းလှည့်လျောင်းခြင်းဒီ၄မျိုးနဲ့အထုတ်ရမယ်ဆိုတာကအချိန်ပေါင်းဘယ်လောက်ဟောလဲဝိဟရတိ132ချိန်ဟောတယ်ဟုတ်ကဲ့လား132ချိန်ဟောတယ်ဒါဆရာတော်ဥပုပ်အနက်ကိုကြည်လိုက်တဲ့အခါကျတော့အနက်ရိုးကတော့ဝိဟရတိနေဤဟိုကဘုန်းကြီးအကြောင်းကိုပိုင်းလို့ရေးမယ်ဆိုဝိဟာရတချို့ရေးပါတဲ့ရှေ့တော့ကဟိုကင်းပဲလမ်းမှာဗြဟ္မဝိဟာရအကြောင်းဆိုတွေ့တယ်လမ်းပေးပါဝိဟာရပိုင်းလို့မြန်မာလိုအကြောင်းဝိဟာရဆိုတာဘာလဲသွားခြင်းရခြင်းထိုင်ခြင်းလှည့်လျောင်းခြင်းနဲ့တရားအားထုတ်နေတယ်လို့ပြောတာအခုတော့ဘာအကြောင်းညာအကြောင်းနေလောက်ကြတာပေါ့လေနော်အဲ့တော့သွားခြင်းရခြင်းထိုင်ခြင်းလဲလျောင်းခြင်းနဲ့အာထုတ်တဲ့အခါမှာဆရာတော်ဥပုပ်နဲ့ကလိုက်ဆိုလျောင်းထိုင်ရသွားလေးဝဣရိယာတာယာရှင်ပြောသရင်သုံးနေတော်မူ၏ဆိုလိုတာသွားခြင်းရခြင်းထိုင်ခြင်းလဲလျောင်းခြင်းလေးမျိုးနဲ့အာထုတ်လို့ရတယ်အဲ့ဒါငုံနေတယ်အမိငယ်ပဲလောက်ကြတယ်သွားခြင်းရခြင်းထိုင်ခြင်းလှည့်လျောင်းတဲ့အထုတ်တဲ့ကမှာဒီတရားတွေအထုတ်တဲ့ကမှာစိတ်နှလုံးကရှင်ပြလို့ချမ်းသာလို့ဆင်းရဲတယ်ဆိုရင်မှားတယ်ဆင်းရဲပင်ပမအထုတ်ရင်ဒီအနေနဲ့မကြိုက်ဘူးမှားတယ်ဖြည်းဖြည်းလေးစဉ်းစားကြည့်ပါလားဥပမာဈဉံ6တပါးတဲ့တခြားအာယုံမရှိဘူးတရားအောင်ယူဈဉံ6စိတ်နှလုံးကိုချမ်းမြေလို့လှုပ်ကြည့်သမ်းပါတခုသောတရားတပုတ်ပုတ်ကိုဥပမာကုဓမ္မအပြ12ပါးကိုပဲထပ်ထလဲယူဆိုပြီးတော့ပထမတော့ယူဆိုရတယ်နောက်ဆုံးကျတော့စိတ်ထဲရပဲဆိုတော့တယ်နောက်ဆုံးစိတ်ကပဲအောင်ပြုတော့အားလေးစဉ္ညာရှောက်ဒီတခြားအာကုန်မရောက်ဘလို့စိတ်နှလုံးချမ်းမြေ့နေမလဲဆိုတာအပြားထုတ်တယ်ဆိုတာချမ်းညမ်းသာသာအထုတ်ရတယ်ဟုတ်ကဲ့လားဒါဒီပါဠိအာကုန်နေပေးဖို့လည်းရှိပါတယ်အဲ့တော့အဝိဇ္ဇာတွားရင်လဲခွန်ကြီးတို့အဝိဇ္ဇာတန်းလန်းနဲ့ရရင်လဲအဝိဇ္ဇာတန်လန်းနဲ့ထိုင်ရင်လဲအဝိဇ္ဇာတန်လန်းနဲ့လဲလျောင်းရင်လဲအဝိဇ္ဇာတန်လန်းနဲ့အဝိဇ္ဇာနဲ့လွတ်ကိုမလွတ်နိုင်ဘူးဘာလို့လဲဒါစိတ်ပဲဒါစိတ်ပဲဒါရုပ်ပဲလို့တခုခုတော့မရှုမမြင်ရင်အဝိဇ္ဇာဟုတ်ကဲ့လားစိတ်စိတ်တည်းရုပ်တခုခုမရှုမြင်ဘူးဆိုရင်တတိယမြင်တခုသောတရားကိုမှမရှုမမြင်တာဘာလဲအဝိဇ္ဇာဒါမရှုမမြင်မဲနဲ့သွားလိုက်ရက်လိုက်ထိုင်လိုက်ရင်ဘာတန်လန်းနဲ့လဲအဝိဇ္ဇာနဲ့နေတာပေါ့ဟုတ်တယ်မဟုတ်လားအဝိဇ္ဇာအဖို့နဲ့နေတာပေါ့ဒါဆိုရှင်းသွားရောเนาะတော်တော်အဲ့တော့ဓမ္မအပြာ12ပါးကိုဤကားလူပင်ဤလင်နာပဲအထင်လွဲလျက်12ခုလုံးဖြစ်ပုံလျှောက်ပြောရင်တော့ဆုံးမှာမဟုတ်ဘူးဒါအဆုံးဇာတိပြောကြစို့ဇာတိကဒီမှာတက်ခတ်တက်ခတ်ပြောတယ်ဇာတိဆိုတာအများနားလဲတာကအမေဘိုက်ထဲမှာပြည်သူနေတာကိုဇာတိလို့နားလဲတာဒါမျိုးကတော့သင်စရာကြားစရာပြက်စရာမလိုဘူးဟုတ်လားဥရုဇင်လူပြင်းတို့အမြင်မဲ့ဒါဇာတိမဟုတ်လားဆိုတော့ဟုတ်ပါတယ်အန္တပုရုဇင်တို့အခေါ်ဝေါ်အပြင်အန္တပုရုဇင်တို့သိတဲ့အသည့်ကိုလည်းပဲအရိယာပုဂ္ဂိုလ်တို့သိပါတယ်အန္တဆိုတာစိတ်မှန်စိတ်လိမ့်မှန်ယုံမှန်မသိတာကိုအန္တလို့ခေါ်တယ်တခုသောတရားကိုမရှုမမြင်တာကိုအန္တပုရုဇင်လို့ခေါ်တဲ့သေချာမှတ်ထားနော်ဘုရားရှင်ပွင့်လာတဲ့အခါကျတော့အများသိတာကိုလည်းငါဘုရားသိပါတယ်တဲ့ငါဖျားရဲ့ထူးသောညာဖြင့်ထူးသောတရားကိုရှုမြင်တာတော့သင်တို့သိဖို့မလွယ်ဘူးတဲ့တို့သွားရအဲ့တော့စိတ်စိတ်လေးယုတ်လွတ်ပြီးတော့စိတ်စိတ်ယုတ်နဲ့လွတ်ပြီးတော့ ုဂ္ဂိုလ်တတ္တဝါရေလို့မရှိနိုင်ဘူးသစ်ပင်ရှိသောအရေးရှိရာကြီးမိလျံရှိသောမိအောင်ရှိရာကြီးပန်းရှိသောအနှံ့ရှိရာကြီးဒါတွေပြောထားပြီနော်ဟုတ်ကဲ့လားအဲ့တော့စိတ်စတရုပ်တို့စူဝေးပေါင်းစုံပြီးရင်တတ္တဝါလို့ခေါ်တယ်ဒါစိတ်စတရုပ်ထဲမှာတော့တတ္တဝါမရှိဘူးနော်ဒါသဘောကျထားပဲပါဠိရတာအဲ့တော့စိတ်စတဲ့ရုပ်တစ်ချက်ဖြစ်လိုက်လို့ရှင်ဇာတိလို့ခေါ်တယ်ဒါပြင်လူမှာဇာတိနဲ့လွတ်တဲ့အခါရှိမလားစိတ်တက်လွတ်တဲ့အခါရှိမလားသွိုင်းလဲသွားတဲ့စိတ်ရိုင်းလဲရတဲ့စိတ်ထိုင်းလဲထိုင်းတဲ့စိတ်လဲလျောင်းလဲလဲလျောင်းတဲ့စိတ်စသဖြင့်စိတ်မဖြစ်တဲ့အခါရှိမလားအဲ့ရင်လည်းဘဝင်စိတ်တွေဖြစ်မယ်စိတ်တွေဖြစ်တိုင်းဖြစ်တိုင်းကိုဖြစ်စာကိုစိတ်ရဲ့ဖြစ်မှုကိုဘာခေါ်လဲဇာတိလို့ခေါ်တယ်ဒါပြင်အဲ့ဒီလင်္ကာမှာဓမ္မအပြ12ပါးကိုအသေးစိတ်လုံးမဲ့ဆိုရင်အဝိဇ္ဇာဤတရားကိုဤကားလူပင်ဤလင်နာပဲအထင်လွဲလျက်တဝဲလီလီဟွန်းဝဲစီဤဇာတိဤတရားကိုဤကားလူပင်ဤလင်နာပဲအထင်လွဲလျက်တဝဲလီလီဟွန်းဝဲစီဤဒီလိုဆိုရင်မရဘူးလားဟုတ်လားဒီ7ပါးပဲရှိတယ်ဒါမူရင်းပုတ်ဟုတ်လားမူရင်းပုတ်အဲ့တော့ဘုန်းကြီးသင်ပေးတဲ့ဆက်ဆက်ကနည်းကြတော့ဝိထုယောက6ပါးအာယုံက6ပါးဝိညာဉ်က6ပါးဟာတာ6ပါးဝေနာ6ပါးတဏ6ပါး66လေး36ဖြည်းဖြည်းပြပြောမယ်နော်သူရောငါပါစက္ခုရတိုက်တဲ့ပုဂ္ဂိုလ်တိုင်းစက္ခုသောတာကာနဇိဝါကာယမနအဲ့6မျိုးလုံးချိုးရင်းနေရင်ပြောပွေရမရှိဘူးတခုချိုးရင်းမဲ့လူကမပြည့်စုံတော့ဘူးအဲ့36မျိုးတည်းတခုချိုးရင်းနေလို့ရှိရင်ပြည့်စုံအောင်မလားမပြည့်စုံတော့ဘူးပုဂ္ဂိုလ်တ attva အားလုံးရဲ့တဏ္ဍာမှာ36ပြုသောအစုဝေးပဲရှိတယ်။ပြန်ပြောမယ်နော်။မျက်စိအကြီး၊နားအကြီး၊နှာအကြီး၊လျှာအကြီး၊ကိုယ်အကြီး၊မနောဘဝင်အကြီးဒါဝိထုယောက်6ပါးခေါ်တယ်နော်။သိစရာအာယုံ6ပါးသိတဲ့တရားကဝိညာဉ်6ပါးဒီတရားတို့ပေါင်းစုံမှုကဖတ်တာ6ပါးခံစားမှုကဝိနာ၆ပါးဒီတရားတွေကိုတခုမှမရှုမမြင်တော့တဏှာပေါ်မလာဘူးလားတခုသောတရားရှုမြင်ရင်တဏှာပေါ်နိုင်လေရဲ့လားဒီရှုွက်တွေပြောပြီးပြီနော်နှလုံးသွင်းမှုသွင်းဤတွေတဏှာ၆ပါးဒါဖြင့်ဒါတရားတွေကိုတန်ត្រာခေါ်တယ်နော်ခန္ဓာခေါ်တယ်နော်ဝိစိယခေါ်တယ်ဘယ်ပုံမဲရောက်ရောက်ဘယ်ဘဝမရောက်ဒီတရားတွေနဲ့နေရတာဒီ36ပါးနဲ့လွတ်ပြီးနေလို့ရမလားအာလူမင်းကြီးဟုတ်ပါတယ်ခင်ဗျာတကိုးကြီးတာတော့ဂျုံကိုးကြီးတာပဲဘသူမှမသက်သာဘူးတကိုးကြီးတာနော်အာနာမင်းကြီးလည်းဟုတ်ပါတယ်ဗျာမြမမင်းကြီးလည်းဟုတ်ပါတယ်အယုတ်အလတ်အမြမရွေဒီ36ပါးသောအစုဝင်းနဲ့လွတ်ကင်းပြီးရှောင်ကွင်းလို့ရမလားအဲ36ပါးသောတရားဟာဟိုဓမ္မပြ12ပါးနေရာမှာထည့်လိုက်ဒီကပြန်ကြည့်ဟုတ်လားဓမ္မပြ12ပါးကို36ပါးဤတရားကိုဤကလူပင်ဤလင်းနာပဲအထင်လွဲလျက်တဝဲလီလီဟွန်းဝဲစီရှိလျက်သမျှအနန္တကဒုက္ခဟုသည်မြူမြမကွယ်အဆက်ဆက်လျင်တသက်ဒုက္ခဓမ္မရသည်ဘဝဤကိုဖြစ်ထုံးသည်အဲ36ခုသောတခုသောတရားကိုစစ်စစ်ကြည့်ဟုတ်လားအကြံဉာဏ်လေးစစ်စစ်ကဝိထုယောက်6ပါးသင်ဟာလူဟုတ်ကဲ့လားဘယ်မှာလူဟုတ်မလဲ36ပါးသောတရားတွေကဘယ်တရားပဲဖြစ်ဖြစ်တခုခုသောတရားဟာအနိစ္စဒုက္ခအနတ္တသုံးမျိုးဖြစ်မနေဘူးလားစကုသရအကြည်တတ်သင်ဟာလူဟုတ်ကဲ့လားလို့မေးလိုက်ရင်လူဖြစ်ဖို့နေတော့ဗျာကျွန်တော်ကအနိစ္စမမြဲတဲ့တရားပါဗျာဟုတ်လားဒုသောပေါ့ဒုက္ခဆင်းရဲတဲ့တရားပါဗျာအနတ္တပိုင်ဆိုင်သူမရှိတဲ့အစိုးမရတဲ့တရားပါဗျာအနိစ္စဒုက္ခအနတ္တတရားကိုလူလို့ခေါ်မလားဒါဖြင့်စကုသရအကြည်တတ်ကိုအဲ့လိုစီစစ်ကြည့်လိုက်တော့ဓမ္မဝိဇ္ဇာတန်မှုစဉ်ခေါ်တယ်ဘာတံမှုစဉ်ခေါ်လဲဓမ္မဥစ္စာတံမှုစဉ်အာထုတ်တယ်လို့ခေါ်တယ်ထင်ရှားအောင်ထပ်ပြောမယ်နော်ဓမ္မကတိကပြင်ဟုတ်လားဘူးစဉ်ခုနှစ်ပါးကျင့်မုံကျင့်ဤဟောတော်မူပါဘုရားလို့လျှောက်ရတော့ရတာပေါ့လေးချက်ထားရင်ဟောရထားတော့ပြောင်းဆောင်အောင်ဟောနိုင်တယ်နော်ပြိသက်ကြိုက်အောင်ကျင့်တတ်အောင်တကယ်လဲတော်တယ်နော်အကျင့်မပါရင်နားမလဲဘူးတရားဘလောက်ပဲကောင်းကောင်းတရားကောင်းနေဆိုပြီးဆုံးသွားရင်ဘာကျင့်ရမှမသိဘူးအခုဘုန်းကြီးတို့သင်ပေးတာကဓမ္မဝိစယတန်ဖိုးစဉ်ဓမ္မကတရားဒီနေရာမှာ36ပါးပေါ့ဟုတ်လား วิสยาสีสิทธิ์เนี่ยตามผู้สิงเข้าไปละไม่บางยอกจองบริเบคียาติยาตุ้งเสกคนบาเรมาผู้สิงคนบาบาเรเนาะทำไมทำไมวิสยาตามผู้สิงกูไปรู้สีสิทธิ์มาเลยไปรู้จินตุ้งอัฐุมาเลยสุยิงตัวจินยาจินทายจินเลี้ยงจินเนี่ยฉันยังได้ด่าสักบุตรจีด่าเป็นงาลูกเขาแก่ละเป็นมาลูกเขาไหนมามาเลยมันมีอะไรในชาดูการน่าด่าเขาบารีเอลูสิสิตเนี่ยยังวินาบาบูเซนเลยแต่บาบูเซนตามบูเซนเอานี่เป็นยองจีเนี่ยจีตัวจีนยาจีนทายจีนเลี้ยงจีนเนี่ยนั่งตัวยาด่าฉันอะไรด่ากูเล่มเป็นมาอุศิเล่มเป็นมาอุกูยี่ห้อโลดีเหรอไม่โลดอาครีอาตันซาบราดีโลดีเหรอไม่โลดผมว่ายี่เดียวสิเด้อแล้วมาขอรูปยังรูดอเรื่องมวยดีกว่าไม่สัจจานะรู้ว่ามาสู้รู้รู้ว่ามาสู้รู้รู้ได้เจ้าก็บาปเยอะเลยสุดหรอสามีใจอาบอบยาดาโรดีเข้ามาคนนี้เดียร์อาญาลูกขังเขาเนี่ยรู้ได้นี่มันเขาเนาะไม่บอกมียาบูเด้อลูกขังมีนี่มันเขาไม่บอกมียาบูเด้อแล้วเป็นอะไรลงนะก็ตาตุ้มีแบบลุ่มไหมเลยมึงลาดีอารอนแน่จริงวิ่งเอาไหมพูดมาพูดยิ่งลุ่มแดงไหมเลยพูดยิ่งได้ลุ่มข้างเขาเนอะดูเรื่องดูพี่ตาตุ้มได้มวยยิ่งถ้าเป็นเราที่รู้ที่ยามอยู่ก็จะรอเอามาตั้งมีมีอะไรที่ยามไปเอามาตั้งคู่ตัวจีอะไรที่ยามไปลุ่มราเข้ามาเลยพูดยิ่งตัวเลยเข้าเนี่ยลุ่มเชนตัวเลยเข้าเนี่ยที่รู้ที่ยามมาก็น่าเลยตัวพี่ส่วนใหญ่มาเนี่ยเนี่ยเลยอ๋อสักวันจีระงัดดันนำมาเทียนชาพี่มาพี่เอ้ยมาพี่พูดส่วนใหญ่รู้บายองเทียนมาอุ้มละมีโอมาละมีมีนั่นเนี่ยสักวันตราทิ้งชาชีโลแต่เป็นสิสักวันตราหาบุกตัดว่าหกเกล้าโมหูบาดาหูเลยอันนี้ชาดูข้านาดาดาหูเดลุเอลุสิสิเดียนยันรีแต่มาวิจารณ์ตามมุสินจิตลงเนี่ยนะพี่เป็นสิสิจิบะต้องใช้ชาวบ้านเสียงสิสิจิบะวันนี้เราเอลุเลี้ยจัดนะแต่มาดีละก่อนใส่ละดีจีลุตัวเองลายนี้ท่านเนี่ยเส้นลงเลยช้ามีลุกูเล่มเสียงเอวสิเล่มเสียงเอวเข้าใจละต้องใช้ชาวบ้านถ้าอย่างสุขห้องเนาะต้องใช้ชาวบ้านอีเดียกูอีกาลูเป็นอิลินาเบทินล้วนเลยแต่ว่าลิลีกูหน่วยสีสีเลดามีอนันดากาตุขาหูดีมิวมิอามะกเวสัจเสลียนเด็ดดุขาธรรมยาดีเพราะว่าอีโก้ผิดท้องดีตุลิงาได้งานเราพูดยินเสียงเป็นนิพพานลอยอย่างกงดุขาจีไปลูกดุขาจะสู้นิพพานตัดยาจะคู่อะไรเปลี่ยนหน้าท้องจีเนาะอารมณ์ชีรากับยานสัวขัดเองงชีเรติยากาใส่เสด็จได้ยศนิพพานาชีบาดีโลจินากานิพพานนิพพานโอโลจินิสัจสัตตยกุญาณิทัตถะจิจิญญะเนนิสาทุกขานัตตาท่องท่องจีอังชุบิญมามานิพพานโกยาชิยาชิไนเมติเพียเพียเลนาท่องจีที่ต้องใช้ชาวบ้านยืดด้วยจีเหรอไอ้ต้องใช้ชาวบ้านแบบขันดาคอเรนันเดียยุติยาคอเรใส่เสด็จได้คอเรปันราคอเรวุเสียคอเรข้างหน้าอุชัวมันจะไอเดียอะไรอุชัวป่ะที่เราแค่กองยิ่งอุชัวมาหมดผู้เราแค่กองยิ่งอุชัวลูกกรรมฐานมาอย่างธรรมธาปรมาธาตัดดีเลยอุชัวพี่ไม่เลี้ยบอย่างนั้นนะใส่เสด็จได้ยาววิญญาณชาวบ้านก็ตีได้แต่ตัวมันนะเนี่ยใส่เอาแค่ไหนพันตาชาวบ้านวินาชาวบ้านจะน่าชาวบ้านก็สิ่งเดียวอุทุยงาบ้าอายุงาบ้าก็ยกล่ะแต่ต้องใช้ชาวบ้านเอาใส่สิ่งเดียวแทนอะไรเนี่ยจงเวียนตัวอุล่ะต้องมีอุบายสิ่งเดียวขณะงาบ้าจ้าระอุทุยงงาบ้าเนี่ยอายุงาบ้าก็ยกเดียยกเดียมันเนี่ยบ้าขนาดเลยรูปแบบขนาดวินาก็วินัยขันธ์ติญญาจานะสรีกะติงคาระขันธ์สิกะไอ้ขันธ์นี่ก็อกองเข้าหรอล่ะปุพพันตนาชื่อหรอล่ะเข้าแค่ล่ะอาชีดูในเมียนชื่อหรอล่ะ မျက်စိနဲ့မြင်ရရဲ့လားစင်ကျင်တဲ့ဘက်ကညာဘက်မှာစင်ကျင်မှများရင်မထင်ဘူးလားဩစင်ကျင်ပုံလေးရမြင်တာကိုသိတယ်သူလည်းသိတယ်ငါလည်းသိတယ်အများပြောမှန်တယ်တကယ်သိတာငါကသိတာလားစိတ်ကသိတာလားအဲ့စိတ်ကိုဘာစိတ်ခေါ်လဲမြင်တာကိုသိတဲ့စိတ်ကိုစကုဝိညာဉ်စိတ်လို့နာမည်တက်လိုက်တာစကုဝိညာဉ်ဆိုတဲ့အခေါ်ကနာမည်ကပညာတကယ်ကိုမြင်စရာကိုသိတတ်တဲ့တတ္တိလေးကစိတ်အဲ့စိတ်ဟာခန္ဓာအဲ့ခန္ဓာကိုရှုရမှာအဲ့ခန္ဓာအကောင်ဟုတ်လို့လားမျက်စိနဲ့မြင်ရမလားဖမ်းလို့ဆုလို့ကန်လို့တို့လို့ရမလားကိုယ်တွေ့တရားဆိုတာကိုယ်နဲ့တွေ့လို့ရမလားလက်ညှိုးထုတ်ပြလို့ရမလားရှင်းလို့မလို့ပြောင်းလို့ရှုလို့ရမလားဖြစ်လိုက်တာနဲ့ပြတ်သွားတာအဲ့ဒါသဘောကြားပြီအဲ့ခန္ဓာကိုရှုခိုင်းတာခန္ဓာအကောက်လွဲနေပါလေနော်အဲ့36ပါးကိုတစ်ခုချင်းတစ်ခုချင်းဒါအနိစ္စဒုက္ခအနတ္တတရားတွေပဲတို့ရတာနိဗ္ဗာန်လွယ်ရင်အကုန်ဒုက္ခကြီးပဲ။ဘာလို့လဲ။ဒီ36ပါးသောတရားအစုဝေးဟာဖြစ်တဲ့တရားတွေပေါ့လား။မြတ်တော်တခါခံရလား။ဖြစ်ရင်ပြတ်တဲ့တရားတွေကဒုက္ခလားဒုက္ခလား။ဒုက္ခပြန်ဆို။36ပါးဤတရားကိုဤကားလူပင်ဣလင်နာပဲအထင်လွဲလျက်တဝဲလီလီကိုနွယ်စီဤရှိလေသဖြင့်အနန္တကဒုက္ခဟူသည်ယူမြမကွဲအဆက်ဆက်လျင်တသက်ဒုက္ခဓမ္မံရသည်ဘဝဤကိုဖြစ်ထုံးသည်နိဗ္ဗာန်စာအုပ်စာမျက်နှာ54ပြန်ခိုင်မယ်နော်အဲ့ဒါမှဒီဘိုက်ကိုသဘောကျစာမျက်နှာ54ဘယ်ပဲမျက်နှာအလဲကောင်းပါသမဏ54ဘယ်ဘယ်မျက်နှာအလဲကောင်းပါတစ်ပိုက်နှစ်ပိုက်သုံးပိုက်လေးပိုက်မြောက်ပါလေကြည်လိုက်ခန္ဓာ၅ပါးအပေါင်းကိုဆွဲ၍တတ္တဝါလူနာစသည်ဖြင့်ခေါ်သဘောအပ်တော်လီခန္ဓာ၅ပါးမှာတတ္တဝါကိုခေါ်ဆိုစရာတရားတစ်ပါးမှမရှိသောကြောင့်ခန္ဓာ၅ပါးသည်တတ္တဝါမှကင်းစိတ်သောတရားပေသည်ဂိုင်းဒီစာပြင်လိုက်တော့မယ်နော်36ပါးအပေါင်းကိုဆွဲ၍တတဝါလူနာစသည်ဖြင့်သမုတ်ခေါ်အပ်တော်လီ36ပါးမှာတတဝါကိုခေါ်ဆိုစရာတရားတစ်ပါးမှမရှိသောကြောင့်36ပါးတရားသည်တတဝါမှာကင်းစိတ်သောတရားပေသည်36ပါးကိုပြအောင်ကြည့်ဟဲ့လား36ပါးကိုခန္ဓာနည်းနဲ့ကောက်လိုက်ရင်ခန္ဓာ5ပါးလို့တွက်ပြပြီးပြီနော်36ပါးတစ်ပါးချင်းတစ်ပါးချင်းနဲ့မှပုဂ္ဂလတ္တဇီဝအသက်လိပ်ပြပါရဲ့လားမပါဘူးအကုန်လုံးစုဝေးပေါင်းစုံနေရင်တော့ပုဂ္ဂိုလ်သတ္တဝါလို့မခေါ်ဘူးလားခေါ်ပြီမဲ့36ပါးထဲမှာပုဂ္ဂိုလ်သတ္တဝါပါရဲ့လားဒါပြန်ပုဂ္ဂိုလ်သတ္တဝါစိတ်သုံးမနေဘူးလားစိတ်သုံးနေတယ်အနိမိတ်တခေါ်တယ်အနိမိတ်တပုဂ္ဂိုလ်သတ္တဝါစိတ်သုံးနေတော့အနိမိတ်တပရမတ္ထသတ္တိလေးတွေရလေဟုတ်လားမ36ပါးတရားစိတ်တွေဟုတ်တယ်စေတသိက်တွေဟုတ်တယ်ယုတ်တွေဟုတ်တယ်တဏိခန္ဓာ5ပါးဟုတ်တယ်အဲ့ဒါတွေကတခုမှပုံမှန်တဏ္ဏမရှိဘူးမိမိလေးရဲ့မိမိလေးဆိုအမြင်လုံးဘင်းကူမြင်လေးလို့တော့ကမိမိလေးမဟုတ်ဘူးတကယ်ကိုသဘောတတ္တိလေးတွေအဲ့သဘောတတ္တိနဲ့စူဝေးပေါင်းစုံမိရင်တော့ပုဂ္ဂိုလ်တ attva ဆိုနမိတ်အယိဌတောက်တာကိုပုဂ္ဂိုလ်တ attva ကိုတဏိမိတ်တခေါ်တယ်မူလဓာတ်သားသဘာဝလေးတွေကိုတော့အနိမိတ်တခေါ်တယ်အားကြောင့်လူဟူသည်ပရမတ္ထဓာတ်သားတို့ယိတ်နမိတ်မြတာဖြစ်သည်ပြန်ပြောမယ်နော်သူစားရှိတိုင်းခန္ဓာ၅ပါးအပေါင်းကိုအစွဲပြု၍တတဝါလူနာစသည်ဖြင့်သမုတ်ခေါ်အပ်တော်လီခန္ဓာ၅ပါးမှာတတဝါကိုခေါ်ဆိုစရာတရားတစ်ပါးမှမရှိသောကြောင့်ခန္ဓာ၅ပါးသည်တတဝါမှကင်းစိတ်သောတရားပေသည်ဆို36ပါးထဲမှာဝိညာဉ်6ပါးကစိတ်တည်းစိတ်မှန်သမျှတည်တတ်တယ်ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာဟုတ်လားဒီဝိညာဉ်နဲ့ခန္ဓာဘယ်ဝင်ပြီးဖြစ်တယ်ပဋ္ဌာန်းနေပြပစ္စည်းအဖြစ်ဝိတ္ထုယုတ်ကိုမိဖြစ်တာဟုတ်လားမှမြင်နေမြင်နေဆိုတော့ဘုန်းကြီးခဏခဏပြောတယ်မြင်တာကစိတ်ကသိတာမြင်တာကိုသိတာငါသိတာလားစိတ်ကသိတာလားအဲ့ဒီစိတ်ကသူသိခြင်းနဲ့သိလို့မရဘူးဘယ်ကိုမိရလဲစကုသရအကြည်ဓာတ်ကိုမိရတယ်စကုသရအကြည်ဓာတ်ကတိတ်တလားလွှမ်းနေရင်ကွင်းကွက်ကမရဘူးမလားစကုသရအကြည်ဓာတ်ကကြည်လင်းနေလို့ရှိရင်ကွင်းကွက်ကမမြင်ဘူးလားဒါကြောင့်ဝိညာဉ်6ပါးဆိုတဲ့စိတ်တရားကသူဖြစ်ချင်နိုင်ပြီလို့မရဘူး။သူရဲ့အကြောင်းတရားသည်ဝိထုယုတ်6ပါး။ မိပြရတာဒါတိရတိရဆိုတာနန္တရားဒီတိတတ်တဲ့အသိရဲ့အကြောင်းတရားကယုတ်တရားဒုသွားနေတယ်အဲ့ဒါယုတ်တရားမှမင်းဘာခန္ဓာလဲရူပခန္ဓာဟုတ်ကဲ့လားရူပခန္ဓာရူပခန္ဓာကဒီနေရာမှာအကြောင်းဝိညာဉ်ခန္ဓာကအကျိုးဒါပဲဒီအာယုံကိုတိတတ်တဲ့ဝေဒနာကအာယုံကိုတွေ့တိတတ်တဲ့ဖတ်တာအာယုံခံစားတတ်တဲ့ဝေဒနာအာယုံမှတ်တတ်တဲ့သိညာဝေဒနာကဝိနေခန္ဓာ၊သင်ညာ၊သင်ညာခန္ဓာ၊ဉာဏ်စရိတ်ကသင်္ခါရခန္ဓာဟုတ်ကဲ့လား။ဒါဖြင့်ခန္ဓာ၅ပါး36ပါးလို့အကျယ်ပြန့်လိုက်တော့လည်းပဲခန္ဓာ၅ပါးဒီတော့မှဒီစာနားလည်နိုင်မယ်။ခန္ဓာ၅ပါးအပေါင်းကိုဆွဲ၍တတဝါလူနာစသည်ဖြင့်သမုတ်ခေါ်အပ်တော်လီခန္ဓာ၅ပါးထဲမှာတတဝါဟုခေါ်ဆိုစရာတရားတစ်ပါးမှမရှိတော့ကြောင့်ခန္ဓာ၅ပါးသည်တတဝါမှာကင်းစိတ်၏ဟုတ်တာတတဝါဆိုတဲ့ခြေလက်တွေကောင်းနေခါတွေတစ်ကိုယ်လုံးတစ်ကောင်းလုံးအစိပ်ပိုင်းရှုနေရင်အဲ့ဒါဥပဒ္ဒါမဟုတ်ဘူးပရမတ္ထတတ္တိလေးတွေကိုထင်အောင်ရှုမှဝိပဿနာစစ်တယ်ပရမတ္ထတတ္တိလေးတွေကိုအာနိမိတ်တာခေါ်တယ်ဘာတာခေါ်လဲအယိတ်နိမိတ်ကိုသာနိမိတ်တာခေါ်တယ်သာနိမိတ်တာကိုမရှုရဘူးဘာလို့ဒါကိုထပ်ထပ်လေးသင်ပေးနေဆိုတော့နိဗ္ဗာန်မှာအာနိမိတ်တာဆိုတာရှိတယ်မဟုတ်လားနိဗ္ဗာန်ဤအနိမိတ်တရားဆိုတာလေအဲ့ဒါမှသဘောကျတိုင်းဒါကြောင့်ဝိသံဃာရှိမင်းဆိုတာရအောင်ကျက်36ပါးထဲကျက်နော်36ပါးဤတရားကိုတဏိစိတ်စရိယဤတရားကိုတဏိခန္ဓာ၅ပါးဤတရားကိုဤကားလူပင်အိလင်နဘဲအထင်လွဲလျက်ဟုတ်ကဲ့လားရအောင်ကျက်ပြီးထထလဲဆိုကြည့်ခင်ရှေ့သွားမယ်နော်ရှေ့သွားတော့နားလည်းဖို့ခက်လာပြီတဲ့သမဏ55အောက်ဆုံးမှာညာဘက်မျက်နှာအောက်ဆုံးမှာနိဗ္ဗာန်ဤနီးစွာသောအကြောင်းအာသနာကရဏံယန္တုပဒဌာနံတိဓမ္မတံအကျိုးကိုဖြစ်စေသောအနိဝေဖြစ်သောအကြောင်းများတွင်အနည်းဆုံးဖြစ်သောအကြောင်းကိုထိုတို့ရာ၌ပဒဋ္ဌံဟု၍ဆိုရကားတရားတစ်ခုဖြစ်လာလို့ရှိရင်ဖြစ်ခြင်းအကြောင်းတရားရှိတယ်ဖြစ်ခြင်းအကြောင်းတရားမှာအနိကဆုံးအကြောင်းအဝေးအကြောင်းတို့နှမျိုးရှိတယ်အနိကဆုံးအကြောင်းကိုပဒဋ္ဌံလို့ခေါ်တယ်ဗဒ္ဒထံလို့ခေါ်တယ်အဒီနေရာမှာသူတို့ပြောရင်တော့နိဗ္ဗာန်မှာဗဒ္ဒထံမရှိဘူးတဲ့အနိကဆုံးအကြောင်းမရှိဘူးတဲ့ဆာမဏေ56ခွတ်ကြည့်အောင်နော်နိဗ္ဗာန်မှာမိမိကိုဖြစ်စေတတ်သောစတကအကြောင်းသည်အလင်းပင်မရှိသောအကြောင်းဤခရာ၃ညာလုံး၌ပင်ဗဒ္ဒထံမရှိဟုပြကြကုန်၏အရာ၃ညာလုံးဟာနိဗ္ဗာန်ဤအနိကဖြစ်စေတတ်တဲ့နိဗ္ဗာန်ကိုဖြစ်စေတတ်တဲ့စတကအကြောင်းလုံးဝမရှိဘူးလို့ဆုံးဖြတ်ကြတယ်တဲ့အဲအကြောင်းတရားတွေသုံးသပ်ပြရအောင်နော်ဒီနေ့စနေနေ့ဆိုတော့နှစ်ပြင်းတနေ့နေ့ကြတော့ပိုရှင်းသွားမယ်အခုဆန်ကမင်းနေ့ပဲကြာနေဆိုတော့ဒါတော်လေးသွားမကြားဘူးတာတွေပြောရတာမကြားဘူးတာတွေပြောရတာပဋ္ဌာန်းဆိုတဲ့စကားလုံးကိုယ့်အကူနေလို့မကြားရဘူးအနိကဆုံးအကြောင်းစာလိုက်ကြည့်လိုက်ရအောင်နော်နေယာနိကလက္ခဏမကောတန်နိရောဓတပဋ္ဌာနံမတိပါဠိတော်မတိပါဠိတော်ဆိုဘယ်ကြားဘူးမလဲဟုတ်ကြီးလေသင်ခဲ့တဲ့စာတွေကိုမပြောက်အောင်ဆိုပြီးတော့စာအုပ်ရိုက်တယ်အင်းဓမ္မစရညဝါဆိုဒီအုပ်လောက်ပဲရှိတယ်နိတိကျင်ခဲ့တယ်ဟိုတိုင်းမှာဝါ30လောက်မှရိုက်နိုင်တာပေါ့ဝါတော့30ဆိုသက်တော့50ကျော်မှရိုက်နိုင်တာပေါ့နိုမနီမို့လို့လေဒါတွေကစာအုပ်နေနဲ့မထားခဲ့လို့ရှိရင်ပြောက်ပြတ်ပါပဲအခုစာကြတန်းဆရာတွေမေးကြည့်တယ်နိတိဆိုတာမကြားဘူးမသိတော့ဘူးဆိုတော့နိတိပါဠိတော်မှာစပ္ပတိယမကသစ္စာသည်ဝိမထွမြောက်ကြောင်းလက္ခဏာရှိ၏။နေယာနိကလက္ခဏာရှိသောအရိယာမက်သည်ဓိရတာသစ္စာဖြစ်သောနိဗ္ဗာန်၏ပရထံကိုဟောတော်မူလေသည်ကား။အဲမကသစ္စာကိုဓိရတာသစ္စာဖြစ်တဲ့နိဗ္ဗာန်၏ပရထံလို့ခေါ်သည်တဲ့။ဘယ်နဲ့ပရထံမရှိဘူးလို့လည်းပြောရဲ့။မြတ်တိပါဠိတော်ကြတော့မကသစ္စာကိုဓိရတာသစ္စာ၏ပရထံလို့ဟောတယ်တဲ့။အဲရှင်းနောက်ကသူညှိပြလိမ့်မယ်။ဒီပြတော့အကြောင်းသုံးပါးပါဘီဇာယအင်ကုရောဇာယတိဘီဇာယအစေကြောင့်မျိုးစေကြောင့်အင်ကုရောအညွန့်သည်ဇာယတိဖြစ်၏ဘီဇာယမျိုးစေကြောင့်အင်ကုရောအညွန့်သည်ဇာယတိဖြစ်၏အဲ့ဒါစနကအကြောင်းဖြစ်စေတတ်တဲ့အကြောင်းနံပါတ်2ဒုမာယမိโกကြောင့်ဒုမာယမိโกကြောင့် အဂိအတ္ထိတိမိရှိဟု၍အဂိအတ္ထိတိမိရှိဟု၍ညာယတိသိယဤတော့လိုက်ထူတတ်တဲ့အရာကြတော့ဗရင်းနေတယ်မှာလေအမေရိကန်ခရန်းကနာမိတွေလောင်နေခလိုက်ပြင်းပြည်နေကပြည်နေရကြီးဟိုဗျာမိလောင်နေမိလောင်နေဆိုဘုန်းကြီးဘုန်းကြီးတက္ကသိုလ်မတွေအဒုက္ခပါပဲအဝေးအဝေးတော့တောင်းနေရအာကြီးဟိုနော်အဲ့ဒါမိကိုမြင်လို့ရှိရင်ဟောတော်ထဲမှာမိလောင်နေတယ်လို့အဝေးကြီးကပြင်ရတာမိကိုကြမိရှိတယ်လို့သိရဤဟုတ်လားအဲ့ဒါကညာပကအကြောင်းနဲ့သိစေတတ်တဲ့အကြောင်းအကြောင်းတရားနှစ်ပါးရရောတော့ဖြစ်စေတတ်တဲ့အကြောင်းဇဏကအကြောင်းသိစေတတ်တဲ့အကြောင်းညာပကအကြောင်းဟိုအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကြောင့်ဖြစ်တာမှလျှောက်ပြောနေတာနိဗ္ဗာန်မှာအကြောင်းတရားမရှိဘူးဆိုတာစစ်စစ်ပြနံပါတ်3တိရန်နာဝါယပပုနာတိတိရန်တဖက်ကန်းသို့တိရန်တဖက်ကန်းသို့နာဝါယလေသိမောဖောင်ဖြင့်လေသိမောဖောင်ဖြင့်ပပုနာတိရောက်၏တဖက်ကန်းကိုကုသနဲ့လေသိမောဖောင်ဖြင့်ရောက်၏အဲ့ဒါတံပါပကအကြောင်းနဲ့ရောက်ကြောင်းနဲ့တို့တော့တော့လို့ခင်ဗျဖြစ်စေတတ်သောအကြောင်းကတစ်မျိုးသိစေတတ်သောအကြောင်းကတစ်မျိုးယောက်ျောင်းကတစ်မျိုးအကြောင်းသုံးမျိုးရှိပါတယ်တဲ့ဖြစ်စေတတ်တဲ့အကြောင်းကဘာလဲဆိုတော့ဗီဇာယအင်ကူရောဇာယတိမျိုးစေကြောင်းအညွန့်ပေါက်လာတာဟုတ်လားဒါဖြစ်စေတတ်သောအကြောင်းသိစေတတ်သောအကြောင်းကဘာလဲဆိုတော့ဒုမာယမိโกကြောင်းအဂိအထိတိမိရှိဥွေညာယတိသိယဤဟိုးဝေကြီးတော်ဘတော်မှာငါတဲ့မိโกတွေတဝဝနေရင်အော်မိလောင်နေပြီလို့သိတာအဲ့ဒါသိစရာတော့အကြောင်းနောက်တစ်ကြောင်းကြတာတိရံတဖက်ကန်းသို့နာဝါယသင်္ဘောလေပေါင်းဖြင့်ဘာဘူးနာတိရောက်ဤအဲ့ဒါတံပါပကအကြောင်းရောက်စေတတ်သောအကြောင်းအဲ့ဒီအကြောင်းသုံးမျိုးတို့တွင်နံပါတ်၁ဖြစ်တဲ့ဇဏကအကြောင်းဖြစ်စေတတ်သောအကြောင်းနိဗ္ဗာန်မှာမရှိဘူးတို့မှဖြစ်စေတတ်သောအကြောင်းမရှိဘူးဆက်ဖတ်ကြရအောင်အကြောင်းသုံးမျိုးတို့တွင်အရိယာမေသည်နိဗ္ဗာန်သို့ရောက်ကြောင်းဖြစ်ရာကအရိယာမေ၏နိဗ္ဗာန်သို့ရောက်ကြောင်းဖြစ်သည်အဖြစ်တည်းဟူသောသမ္မကအကြောင်းသည်ဖြစ်သည်အဖြစ်ကိုရည်၍မဂ္ဂသစ္စာကိုနိရောဓသစ္စာဟုဟောတော်မူ၏စာကြနေပါတယ်ဒီနေရာမှာထည့်ရမှာနိရောဓသစ္စာဤသစ္စာနဲ့ဟုနဲ့ကြားထဲမှာနိရောဓသစ္စာဤပဒထံဟုဟောတော်မူ၏အဲစာကြသောအလုံးမှာအရာဖြစ်ရမေခာသစ္စာသည်နိဗ္ဗာန်သို့ရောက်ကြောင်းရောက်ကြောင်းတော့ရှိတယ်တဲ့နိဗ္ဗာန်ကိုဖြစ်ဖို့အကြောင်းတော့မရှိဘူးတဲ့ဟုတ်ကဲ့လားနိဗ္ဗာန်မဖြစ်ဖြစ်အောင်ဖြစ်စေတတ်တဲ့အကြောင်းမရှိဘူးတဲ့နိဗ္ဗာန်ရောက်ကြောင်းတော့ရှိတယ်တဲ့ဟုတ်လားအဲ့ဒီနိဗ္ဗာန်ရောက်ကြောင်းရှိလို့နိတိပါဠိတော်မှာမေခာသစ္စာကိုနိရောဓသစ္စာဖြစ်တဲ့နိဗ္ဗာန်ရဲ့ဗဒ္ဒထံလို့ဟောတော်မူတယ်တဲ့ဒီလိုအခြားအကြောင်းနိုင်မရှိဘူးနော်ညာတော့အပြင်ဖြစ်စေတတ်တဲ့အကြောင်းရှိတယ်လို့ထင်နေရအဲ့လိုဆက်ဖတ်ကြည့်အောင်ကာဘပကဟေတုဘာဝံသာနာယမေဂောနိရောဓတပရဌာဏန္တိမေဂောနိတိထကရာအနဲ့အနဲ့ကြတော့ရှင်းသွားတန်ထိုမေဂသစ္စာသည်နိရောဓတာနိရောဓသစ္စာဤပရဌာဏံဒါနာသီလအစာရသောပါရမီသမ္မာရဝိပါဏမဲ့ဟူသောနိဗ္ဗာန်သို့ရောက်ခြင်းဤမြတ်စွာသောအကြောင်းတို့တွင်အလုံးနီးလားစွာသောအကြောင်းဖြစ်သည်တမ္ပပကဟိတုဘာဂုံနိဗ္ဗာန်သို့ရောက်စေတတ်သောတမ္ပပကအကြောင်းဖြစ်သည့်အဖြစ်ကိုတန်တာယရည်၍မေဃောမေဃသစ္စာကိုနိရောဓသနိရောဓသစ္စာဤပတ္ထာဏန္တိနီးလားစွာသောအကြောင်းဟူ၍ထေရနမဟာသာဝကဧကရယဖြစ်တော်မူသောမဟာကိစီမထေမြတ်သည်အားလုံးကြောက်ရက်အလှမှာရှင်ကိစီပါဠိကိစ္စနာအရှင်ကိစ္စနာမထေရီဂေါတောနိတိပါဠိတော်၌ဟောတော်မူ၏ကျမ်းဆောင်ဆောင်အားလုံးကနိဗ္ဗာန်ရဲ့ဟိုအကြောင်းမရှိဘူးလို့ဒီလိုပြောတယ်အကြောင်းမရှိဆိုတာဖြစ်ကြောင်းမရှိဘူးလို့ပြောတာတဲ့ရောက်ကြောင်းရှိပါတယ်တဲ့ရောက်ကြောင်းကဘယ်တရားလဲဒါနအစာရသောဝိပဿနာတမာရဟလားကုသိုလ်ကောင်းမှုတရားနိဗ္ဗာန်ရောက်ကြောင်းနေပဲတဲ့ရောက်ကြောင်းရှိတယ်တဲ့ဖြစ်ကြောင်းသာမရှိတာနိဗ္ဗာန်ဖြစ်ဖို့အကြောင်းမရှိဘူးနိဗ္ဗာန်ရောက်ဖို့အကြောင်းတော့ရှိတယ်ဟဲ့လို့ဂျန်တဲ့အချိန်လေး အမဆက်ကြည့်ရအာပစ္စယဓမ္မဒေဝနီပါဠိတော်သာပစ္စယဒုတ်တဲ့အဲ့ဒါဒီလိုခင်ဗျကြားဘူးအောင်ပြောရင်တက်ဘူးတပုဂ္ဂိုလ်လည်းရှိမှာပါအဘိဓမ္မာခုနှစ်ကျမ်းထိတ်ဆုံးကျမ်းဒေဝနီကျမ်းလက်ခေပါကန္ဓာတိကမာတိကဒုက္ခမာတိကလို့နှမျိုးရှိတယ်တိကစာ၃ခုအားလုံးသိထားတဲ့လိုက်ဆိုအကုသလဓမ္မအကုသလဓမ္မအပြာကတာဓမ္မရှိသမျှတရားကို၃မျိုးဝေဖန်ခေါ်သွားတာကိုတိကမာတိကနှမျိုးနဲ့ဝေဖန်ခေါ်တာကိုဒုက္ခမာတိကအဲ့ဒါတက်ကြတယ်လေပို့ချကြတယ်လေဟုတ်လားကောင်းပါတယ်ဒါလို့ဝိပဿနာမတက်ရင်တော့မရဘူးဝိပဿနာတက်လိုက်တဲ့အခါကျတော့ဒီမှာသာပိစယဒုတ်တဲ့သာပိစယဒုတ်အဲ့မှာသာပိစယဓမ္မတစ်ချက်အကြောင်းနှင့်တကွာဖြစ်ကုန်သောတရားတို့သည်အထိတန်တိရှိကုန်၏အပိစယဓမ္မအကြောင်းမရှိသောတရားတို့သည်အတ္တိတ္တိရှိကုန်၏ဒီလိုသပိစယဓမ္မအပိစယဓမ္မအခုအပိစယဓမ္မကိုဖွင့်မယ်နိဗ္ဗာန်မှာဖြစ်စေတတ်သောစနကအကြောင်းမရှိဟူဟောတော်မူ၏နတ္ထိဧတေသံဥပါရေဝါထိတိယံဝါပိစယောတိအပိစယောအဲ့မှာကျန်ကူကတီလို့ရေးထားတယ်မှားတယ်ဟိုစာကြည့်တဲ့ပုဂ္ဂိုလ်ကဘုန်းကြီးလက်ရေးကိုသူကအထကရာတီကာလို့ဒီလိုမှတ်ပုံရတယ်နီနားငယ်လုံးတဲ့ဆံကနီတီဖို့နီကြံ့အတူကောက်အတူကောက်အဲ့တော့စာကြရန်သမားဆိုသိသွားပြီသူကဒီလိုလို့ခင်ဗျာအဲဒေဝသင်းနီကပါဠိတော်ကိုရေးမယ်ဆိုရင်နားငယ်နားကြီးလုံးတဲ့ဆံကနီရေးရပါဠိတော်ပြီးရင်အထကရာအထကရာကျတော့အထသာလိနီအထကရာအထသာလိနီကျတော့နားငယ်လုံးတဲ့ဆံကနီလို့ရေးရတယ်ဟုတ်ကဲ့လားကွာအထာသနိနိအထကရာလို့ရေးရင်လည်းရှိတယ်ပေါ့ဒေဝနိအထကရာလို့ရေးရင်လည်းရှိတယ်ပေါ့ဟုတ်လားနော်ဒေဝနိပါဠိတော်လို့ရေးရင်လည်းရှိတယ်ပေါ့နာငယ်လုံးတဲ့သံဃာနီဆိုရင်အဲနာကြီးလုံးတဲ့သံဃာနီဆိုရင်မူရင်းဖြစ်တဲ့ဘုရားစကားအစစ်ဒေဝနိပါဠိတော်နာကြီးလုံးတဲ့သံဃာနီကဘုရားဟောတဲ့တရားကိုအကျေတည်းဝန်ဖွင့်ဆိုတာကြတော့ဒီဒေဝနိကျောင်းကိုဖွင့်ဆိုတဲ့အထကရာကျောင်းကြတော့အထာသာလိနီနာငယ်လုံးနဲ့ဆံကနီပြင်လိုက်ပါတီမဟုတ်ဘူးနီဟုတ်ကဲ့လားအဲ့ဒါတရားစစ်တရားမှန်နေကြားနာရတာပဲနတ္ထိဧတေသံဥပါရိဝါထိတိယံဝါပစ္စယောတိအပစ္စယောဒီဝကြရကြတော့ဘုန်းကြီးတို့နမောတတ္တလို့ကြည်နေတယ်ဧတေသံဓမ္မာနံထိုနိဗ္ဗာန်တရားအားဥပါရိဝါဖြစ်ရ၌ဖြစ်ဖို့လည်းရန်၎င်းထိတိယံဝါထိတိယ၌တည်ဖို့ရန်၎င်းပစ္စယောအကြောင်းသည်နတ္ထိမရှိရည်ထားတာတိုးနေတော့ပစ္စယောသည်လို့ရေးထားတယ်ပစ္စယောအကြောင်းသည်နတ္ထိမရှိနိဗ္ဗာန်တရားဖြစ်ဖို့ရအကြောင်းမရှိဘူးနိဗ္ဗာန်တရားတည်နေဖို့အကြောင်းမရှိဘူးနိဗ္ဗာန်ရောက်ကြောင်းတော့ရှိတယ်တဲ့အဲ့မှာအောက်မှာမှတ်ချက်ကလေးနဲ့ဖြစ်စေတတ်သောအကြောင်းစနကတည်စေတတ်သောအကြောင်းဥပါထာမကအကြောင်းနှမျိုးလို့ပင်အလေးမင်းရှိမှတ်လေနိဗ္ဗာန်တည်နေရအကြောင်းတရားမရှိဘူးနိဗ္ဗာန်ဖြစ်စေရအကြောင်းတရားမရှိဘူးနိဗ္ဗာန်ရောက်ကြောင်းတော့ရှိတယ်တို့သွားတယ်နိဗ္ဗာန်အကြောင်းမရှိအကြောင်းမရှိဆိုတာနော်နိဗ္ဗာန်တတ္တိတခုတည်းပဲနိဗ္ဗာန်သဘောတတ္တိလေးတခုတည်းပဲသမဏ58ရောက်ရနဲ့ရောက်စေတတ်သောအကြောင်းတံပကဟေတုတွေကစင်စစ်အမှန်မင်းရှိ၏မာရောက်စေတတ်သောအကြောင်းစင်စစ်ရှိပါတယ်ဗျဒါနအစာရသောပါရမီတမ္မာရကုသိုလ်ကောင်းမှုတွေဟာပါရမီ10ပါးဟာဘုရားလောင်းကပါရမီ10ပါးမဟုတ်ဘူးနော်။ကျန်တဲ့ပုဂ္ဂိုလ်တွေလည်းပါရမီ10ပါးအနုရင်ပဲကွာတယ်။ဒီလိုနိဗ္ဗာန်အားဖြစ်ဖို့ရနိုင်ဖြစ်ဖို့ရအကြောင်းမရှိသည်ကဖြစ်တတ်သောတရားမဟုတ်သည်အဖြစ်ကြောင့်သည်။နိဗ္ဗာန်သည်အနည်းအဝေးဖြစ်သောအကြောင်းတို့ပေါင်းစုံညီညွတ်ခြင်းဟူသောများစွာသောအကြောင်းတို့ပေါင်းစုံညီညွတ်ခြင်းကြောင့်ဖြစ်သောတရားမဟုတ်။အကြောင်းများစွာကြောင့်ပေါင်းစုံပြီးတော့အကျိုးတရားဖြစ်တယ်လို့သင်္ကတတရားမှာသင်္ကတတရားမှန်သမျှအကြောင်းပေါင်းများစွာကြောင့်အကျိုးပေါင်းများစွာဖြစ်တယ်။သက္ကုပ္ပဒါတခုတည်းနဲ့သက္ကုဝိညာဉ်မဖြစ်ဘူးနော်။သက္ကုပ္ပဒါတခုတည်းနဲ့သက္ကုဝိညာဉ်မဖြစ်ဘူး။အစိဏရူပယုံကြောင့်လည်းသက္ကုဝိညာဉ်ဖြစ်တာပဲ။ဟုတ်ကဲ့လား။သက္ကုဝိညာဉ်ဆိုတဲ့အကျိုးတခုတည်းမဟုတ်ဘူးနော်။သက္ကုဝိညာဉ်နဲ့အတူတူဖြစ်တဲ့အတ္တဝေဒနာ၊သင်ညာ၊စေနာ၊စီတိတ်တွေ၊ဧကကရာ၊မနတိကာရစိတ္တိခုနှလုံးသက္ကုပ္ပဒါနဲ့ရူပယုံကအကြောင်းသက္ကုဝိညာဉ်နဲ့စိတ္တခုလုံးကအကျိုးဆိုတော့အကြောင်းတစ်ခုကြောင့်အကျိုးတစ်ခုဖြစ်တယ်လို့မဟုတ်ဘူးအကြောင်းများစွာကြောင့်အကျိုးများစွာဖြစ်တယ်လို့ဟောတယ်ဒါသင်္ကတတရားမိမကျတော့သူသဘောတ္တိတစ်ခုတည်းရဲ့အဲ့ဒီသဘောတ္တိတစ်ခုတည်းကသင်္ကတတရားတယ်လို့နမိတ်မထွက်တော့ဘူး တင်္ကြန်တရားတွေကတော့အကြောင်းအကျိုးပေါင်းစုံပြီးတော့မီလီယံရှိရင်မီးရောင်ထွက်တယ်ဟုတ်လားမိမတော့သဘောတတ္တိတခုလားဆိုတော့ဘာအရင်နှမိတ်မှမထွက်တော့ဘူးအနိမိတ်တအစစ်ကွာအဲကြောင့်ပရမတ္ထတတ္တိဖြစ်တဲ့စိတ်တွေစရိယုတ်တွေတဏှာခန္ဓာ၅ပါးဟာအရင်နှမိတ်ကင်းစိတ်နေတာကိုထင်အောင်ရှုမှနိဗ္ဗာန်ကိုရောက်နိုင်တယ်နိဗ္ဗာန်ရဲ့အနိမိတ်တပေါ်လာနိုင်တယ်ဒီလိုသွားရမယ်အနိမိတ်တနိဗ္ဗာန်အဘယ်အကြောင်းကတင်္ကြန်တရားတို့ကဖြစ်ကြောင်းရှိရသနည်းဟုတ်ကဲ့လားအဲ့တော့ကြိုဖတ်ထားပါဗျာ။နိုင်စေသွားပြီနော်။ဒီဒီနေ့ပြင်ကကြာတော့ဒီအဲ့ဒီအဘဲကြောင့်တင်္ကြန်တရားတို့ဖြစ်ကြောင်းရှိသည်နီးဆိုတော့ဘုန်းကြီးသိသဘောကြတယ်။ကြိုဖတ်ထား။နော်။မရရင်မဖတ်ပါဘူး။စာတမျက်နှာသာသာလောက်ဖတ်ရတာ။နော်။ကြိုပြောထားပါလေ။စိတ်တွေစတဲ့စိတ်တွေရုပ်တွေကအမြဲမရှိဘူးနော်။နိဗ္ဗာန်အမြဲရှိတယ်။တမီနိဗ္ဗာန်လွဲရင်ကျန်တဲ့စိတ်စတဲ့ရုပ်အကုန်လုံးဟာဒုက္ခ။ဟုတ်လား။မိဘလိုရင်ကျန်တာအကုန်လုံးဒုက္ခအဲ့ဒီဒုက္ခလည်းအမြဲမရှိဘူးခင်ဗျာသိသဘောကြစရာကောင်းလာတယ်ဘုန်းကြီးတို့ကဒုက္ခပဲကြောက်နေရတယ်ဟုတ်လားကိုလိုဒုက္ခလိုဒုက္ခဟာဒုက္ခဆိုတာအမြဲမရှိဘူးမိဘကအမြဲရှိတယ်ဟုတ်လားအမြဲမရှိတဲ့တရားနဲ့နေရတာနဲ့အမြဲရှိတဲ့တရားနဲ့နေရတာဘယ်ကကောင်းမလဲလို့မိဘကိုအအောင်ပြုပြုနေရရင်ကောင်းမလားလို့မိဘဒီသဘောရှိတယ်ဒီသဘောရှိတယ်ဟုတ်ကဲ့လားနော်အဲ့တော့အကုန်လုံးချုပ်လိုက်တဲ့အခါကျတော့ဒီလိုလေစိတ်စိတ်သိယုတ်ကိုခန္ဓာခေါ်တယ်အဲ့ခန္ဓာမှာပုဂ္ဂိုလ်တ attva မရှိဘူးအခုကခန္ဓာဆိုပြီးတော့အောက်လွဲနေလူကိုရှုနေကြတယ်အဲ့ဒါဝိပဿနာမစစ်ဘူးဝိပဿနာမစစ်ရင်အပေရကမပိတ်နိုင်ဘူးနတ်ပြည်တော့ရောက်နိုင်ပါတယ်နတ်ပြည်တော့ရောက်နိုင်ပါတယ်ကုသိုလ်တော့ရပါတယ်ကုသိုလ်ရမယ်လို့ကုသိုလ်အညံ့စားပေါ့ဗျာဝိပဿနာစစ်စစ်ကတော့တကယ်ကိုကောင်းတာပြန်ပြောမယ်နော်မီးရှိရင်မီးရောင်ထွက်တယ်သစ်ပင်ရှိရင်အရိပ်ထွက်တယ်ပန်းရှိရင်အနံ့ထွက်တယ်အမေဒီစကားလေးကိုပြီးခဲ့တဲ့ပတ်တည်းကပြောမလို့ဒီကုန်းကျုပ်အဲရတယ်ဒီလိုဒီလိုအဲနှစ်ငါကြတော့ထပ်ပြောပြပါကျွန်တော်အတူကျုပ်ကလေးသစ်ပင်မှာအမြင့်ရှိတယ်နော်အမြင့်ရှိတော့မှပင်စီဆိုတဲ့လုံပတ်ရှိတယ်နော်ဟုတ်လားပင်စီလုံပတ်ရှိရင်အကိုင်းခက်ရွက်လည်းမရှိဘူးလားရှိတယ်နော်ဒါပြင်သစ်ပင်၃မျိုးပေါ့အမြင့်အရင်ရဲ့အမြင့်ကဲပင်စီရဲ့အကိုင်းခက်ရွက်လည်းကဲ၃မျိုးအဲဒီ၃မျိုးပေါင်းစုံလို့ရရင်အရေးမထွက်ဘူးလားအဲထို့တူပါပဲတဲ့စိတ်စိတ်လေးယုတ်၃မျိုးဟုတ်လားအဲ့ဒီ၃မျိုးပေါင်းစုံလိုက်တဲ့လူပဲနတ်ပဲပုဂ္ဂိုလ်တ attva ဆိုတဲ့နမိဌာတောက်တာပါတဲ့တကယ်ပရမတ္ထတတ္တိမှာတော့ပုဂ္ဂိုလ်တ attva မရှိဘူးတဲ့အဲ့ဒါဥပမေယပေါ့ဥပမာကြတော့နှစ်ဖြစ်မှပြောမယ်ခိုင်းနားကြစို့